မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00ထိစီစဉ်တွေကို92မီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ခေတ်သစ်သမိုင်းမှာလူအသေးပြောက်အများဆုံးတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တာသတင်းတစ်ပတ်ကြော်လာပြီးဖြစ်ပေမဲ့ဘာကြောင့်အခုလိုလုတ်ခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့အာနာပိုင်းတို့စုံစမ်းနေကြရသေးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေကြတဲ့တိမ်ငင်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကာလာဝမ်ယောဂကာကွယ်ဆေးတိုက်မှုလုပ်ငန်းစဉ်ကိုကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီကနေ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်နဲ့အတူကြီးညာပါမယ်ရှင်။
ကောင်းပါပြီရှင်တင်တွေအပြီမှာတော့ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံပေါ်အနောက်နိုင်ငံတွေအရေးယူတန်ခတ်ဖို့စဉ်းစားနေကြောင်းတင်တွေထွက်ပေါ်လာနေတဲ့အပေါ်အမြင်သဘောထားတွေနဲ့အတူနားဆင်ရမှာက
လူကြီးကတော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့ဆင်းနေတော့ထောက်ရနေပါတယ်ဒီခိုင်ပြည်နယ်မျိုးကြီးအားလုံးမှာစစ်တေမျိုးအပါဝင်အားလုံး18မျိုးနဲ့ရှိတာပေါ့ကျန်မျိုးကြီးကတော့တော်ဒီလက်ကလေးနဲ့ရခဲ့တ
ယ်ရခိုင်ပြည်နယ်ရဲမူးကြီးအောင်မြတ်မူပြောသွားတာပါပြည်စုံကိုတင်တွေပြီးမှနားဆင်ကြပါမယ်ဒါပြင်အခုရန်ကုန်မြို့မှာကျင်းပနေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲနောက်ဆုံးသိရတဲ့အခြေအနေကိုလည်းနေ့မြန်တင်ပြပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ American ပြည်ထောင်စု Las Vegas မြို့မှာတနတ်သမ Stephen Petrow ရဲ့လက်ချက်နဲ့လူ58ဦးသေဆုံးလူ900နီးပါးဒဏ်ရာရခဲ့ပြီးသတင်းတစ်ပတ်ကျော်ကြာလာပြီမဲ့တိုက်ခိုက်ခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဘာကြောင့်ဖြစ်ခဲ့ရတယ်လဲဆိုတာကိုအဓိကဦးစားပေးဖော်ထုတ်နေသေးဖြစ်တယ်လို့စုံစမ်းစစ်ဆေးသူတို့ကပြောပါတယ်။တနတ်သမားဘက်တော့ကဖြစ်ခတ်မှုဖြစ်စေခဲ့တဲ့သူ့လုပ်ရက်တွေကိုဖုံးကွယ်ထားခဲ့တာကြောင့်ဖော်ထုတ်ဖို့ပို့ပြီးတော့ခက်ခဲစေတယ်လို့လည်းမြို့တော်ရဲတပ်ဖွဲ့အကြီးအကဲဂျိုးလွန်ပါတို့ကမနေ့တနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောပါတယ်။ဒေသဆိုင်ရာရဲတပ်ဖွဲ့ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုဆေးလေရဲနဲ့လက်နက်ဆိုင်ရာဘျူရိုတို့နဲ့ပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေပါတယ်။တနသမဖက်တော့ရဲ့လှုပ်ရှားမှုတွေတိုက်ခိုက်ဖို့စီစဉ်နေတဲ့ကာလအတွင်းကအဆက်အသွယ်တွေတနတ်တွေဝယ်ယူခဲ့တာတွေနဲ့ပတ်သက်ပြီးတနသမရဲ့ညီကိုတွေတဲကတဦးနဲ့သူ့ရဲ့ရည်စားဖြစ်သူတို့ကိုစုံစမ်းစစ်ဆေးသူတွေကမေးမြန်းနေကြပါတယ်။ဂိတဖြောပြပွဲကြီးရှုနေကြသူတွေကိုတနသမပြစ်ခတ်ခဲ့ရာမန္တလေးဘေးဟိုတယ်အခန်းတွင်းကနေလဲတနတ်23လက်ရှာဖွေတွေ့ရှိခဲ့တာလို့အာဏာပိုင်တို့ကပြောဆိုထားတာပါ။တနတ်သမားကသူ့ကားထဲမှာလဲဖောက်ခွဲပစ္စည်းတွေဖြစ်အောင်ပေါက်ဆန်နိုင်တဲ့ပစ္စည်းတွေတင်ထားသလိုသူ့ရဲ့ဟိုတယ်ခန်းတွင်မှာလဲတကူရည်သုံးကာကွယ်ရေးပစ္စည်းကရိယာတွေတွေ့ရတယ်လို့မြို့တော်ရဲတပ်ဖွဲ့ကြီးကပြောပါတယ်။တိုက်ခိုက်မှုကိုအာဏာပိုင်တို့တုံ့ပြန်ကင်တွဲချိန်မှာတနတ်သမားကထွက်ပြေးဖို့အစီအစဉ်ရှိခဲ့တယ်လို့လဲအကြီးအကဲကပြောပါတယ်။နောက်ထပ်တနတ်သမားတယောက်ထပ်ပါသေးသလားဆိုတာကိုရောတနတ်သမားဘက်တော်ကအကျန်းဖက်ဝါဒီအဖွဲ့ဓမ္မဖို့အကျန်းဖက်ဝါဒနဲ့ဆက်နွယ်မှုဆိုင်ရာအထောက်အထားတွေလဲအခုချိန်ထိအနာပိုင်းတို့မတွေ့ရသေးပါဘူးရှင်
။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေရာပေါင်း12ခုထက်မနည်းမှာလောင်ကျွမ်းနေတဲ့တော်မီကြီးကိုမိသက်သမားတွေအပြင်းထန်ကြိုးစားငြိမ်းသက်နေပါတယ်။တော်မီကြောင့်လူပေါင်း10ဦးထက်မနည်းသေဆုံးပြီးထောင်နဲ့ကြီးတဲ့လူတွေလည်းဘေးလွတ်ရာပြောင်းရွှေ့သွားတာပါ။လူနေအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း1500ထက်မနည်းမိထဲပါသွားခဲ့တယ်လို့ပြည်နယ်မိသက်အရာရှိတွေကတင်းလာနေမှာခံမှန်းပါတယ်။မိခိုငွေတွေရှူမိတဲ့သူအများစုပါတဲ့လူနာပေါင်း100ကျော်ကိုကူတာပေးရခဲ့ကူတာပေးခဲ့ရတယ်လို့လဲစီယုံကပြောပါတယ်။ပြီးပေးကြောင့်ဒေသုံသူအရေးအတွက်တိုးလာမယ်လို့ခန့်မှန်းရပါတယ်။မိစတဲ့လောင်ကျွမ်းရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လဲကယ်လီဖိုးနီးယားပြည်နယ်မှာတရားသရောက်တိုင်းတော်မီလောင်ကျွမ်းလေးရှိတယ်လို့လေပြင်းတိုက်ခတ်မှုကြောင့်ခြောက်သွေးတဲ့နေရာတွေမှာခက်မှန်များမိကူသွားကြတာပါ။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကစပစ်ချန်တွေနဲ့နာမည်ကျော်ဝိုင်းအရထုတ်လုပ်တဲ့လုပ်ငန်းတွေရှိရာနာပါဆနိုမာနဲ့ယူဘာခန်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။
ကဘာကြီးပုံနေမှုကိုဖြစ်စေတဲ့အတွက်ဆိုပြီးဖလွင်တန်းခွေထုတ်လွှတ်မှုကိုရှော့ချဖို့အရင်သမ္မတအိုဘားမားလက်ထက်ကအစီအစဉ်ကိုလက်ရှိအမေရိကန်အစိုးရကပိတ်ဖြတ်လိုတဲ့အပေါ်သဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေဘက်ကမကြေမနက်ဖြစ်နေကြပါတယ်။ကဘာကြီးပုံနေမှုကိုနှေးကွေးသွားစေရည်ရွယ်တဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းဖို့အတွက်ဆိုပြတဲ့ဥပဒေကိုဒီကနေ့အင်္ဂါနေ့မှာလက်မှတ်ထိုးဖို့ရှိတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအကြီးအကဲ Scott Brook ကပြောဆိုခဲ့တာပါ။ကျောင်းမီးသွေးသုံးဆက်ယုံတွေမှာကန့်သက်ချက်တွေရှိလာပြီးကျောင်းမီးသွေးဝယ်လို့အားကျသွားတာရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ကျောင်းမီးသွေးထုတ်လုပ်မှုလုပ်ငန်းကအလုပ်အကင်တွေအကြီးအကျယ်ဆုံးရှုံးခဲ့ရတဲ့ကန်တကီပြည်နယ်မှာမစ္စတာ Brook ကအခုလိုပြောဆိုတာဖြစ်ပါတယ်။အရင်သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်အင်ဆန်ရအစီအစဉ်ကတက်ရောက်မှုတော့မရှိသေးပါဘူး။ဒီအစီအစဉ်ကိုကျင့်သုံးဖို့ဥပဒေနဲ့ညီညွတ်မှုရှိသလားဆိုတာကိုမဆုံးဖြတ်ရသေးတဲ့အတွက်ပြီးခဲ့တဲ့နှစ်ကလေးကတရားရုံးချုပ်ကဆိုင်းငံ့ထားတာဖြစ်ပါတယ်။ဒ တချိန်တည်းမှာပဲဒီစီစဉ်ကိုလွှမ်းမိုးခြေဖြတ်နိုင်ရင်မစ္စတာဘရုတ်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်လေတဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေပြည်내ရှိနေချုပ်တွေဘက်ကဥပဒေကြောင့်ရဆောင်ရွက်လာတာတွေနဲ့ရင်ဆိုင်ရမယ်အခြေအနေမှာရှိနေပါတယ်ရှင်
စပိန်နိုင်ငံကက်တလိုနီးယားဒေသကောင်ဆောင်ဟာဒေသလွှတ်တော်အမတ်တွေထောက်ခံမဲ့ပေမာကိုမက်ဒရစ်အစိုးရဘက်ကစိုးရိမ်နေတာပါကက်တလန်ကောင်ဆောင်ကာလ်ပူဒီမွန်ကအင်္ဂါနေ့မှာလွှတ်တော်ကိုဖော်ပြမလဲဆိုတာကြိုတင်ထုတ်ပြန်ထားပါဦးတိကိစ္ဆာနာပတ်သက်ပြီးတော့တူးလာနေတဲ့တင်မာမှုတွေရောကြတော့အောင်ကက်တလန်ကောင်ဆောင်တွေဘက်ကလက်လျှော့ဖို့ပြည်တွင်းပြည်ပနိုင်ငံရေးကောင်ဆောင်တွေကတိုက်တွ Spain ထိကအတိုက်ခံဆိုရှယ်လက်ကောင်းဆောင် Pedro Sanchez ကလည်းတိုက်တွန်းခဲ့တာပါဥပဒေကြောင့်ရအုပ်ချုပ်တဲ့နေရာမှာအပြစ်အဝါလွတ်လပ်ရေးကြီးညာတဲ့လုပ်ရမျိုးအတွက်နေရာမရှိဘူးလို့လည်းသူကပြောပါတယ်ဂျာမနီနဲ့ပြည်내နိုင်ငံတို့ကလည်းတင်းလာနေကခွဲတော်ရေးအပေါ်ဆန့်ကျင်ပြောဆိုခဲ့တာပါ Spain နိုင်ငံစီးလုံးရေးကိုအပြစ်အဝါထောက်ခံကြောင်းနဲ့တွေးဆဆွေးနွေးကြဖို့တိုက်တွန်းကြောင်းဂျာမန်ဝန်ကြီးချုပ် Angela Merkel ရဲ့ပြောခွင့်ရသူကဆိုပါတယ်ပြည်내နိုင်ငံကလည်း Catalonia လွတ်လပ်ရေးကြီးညာချက်ကိုအတိမပြုမှာမဟုတ်ဘူးလို့ပြောပါတယ်
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကာလဝမ်းရောဂါကာကွယ်ဆေးတိုက်မှုလုပ်ငန်းစဉ်ကိုဒီကနေ့အင်ကာနိမှာပဲကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနတို့ကစတင်လိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲဝမ်ပြတ်ဝမ်ရှော့ဖြစ်သူနောက်ထပ် 13,000 တွေ့ရတဲ့အကြောင်းကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ပြောခွင့်ရကပြောဆိုထားတာပါလူ6သိန်းကိုဝမ်ပြတ်ဝမ်ရှော့ကာကွယ်ဆေးပေးဖို့ဆောင်ရွက်နေပြီးပထမအတုတ်မှာတော့အသက်1နှစ်နဲ့အထက်လူ6သိန်းခွဲကိုပေးနိုင်ဖို့မှန်းထားပြီးဒုတိယအတုတ်ကိုတော့ဒီလကုန်ပိုင်းမှာဆောင်ရွက်မှာဖြစ်တဲ့အကြောင်းပြောပါတယ်ဝမ်ပြတ်ဝမ်ရှော့ပြန့်နှံ့မှုကတော့မတွေ့ရသေးပါဘူးဒါပေမဲ့မိန်လာနဲ့ဆက်ဆက်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကတော့ပိုဆိုးလာနေတဲ့လက္ခဏာတွေရှိနေပါတယ်။ကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်လာနိုင်တာကြောင့်လဲကုလသမဂ္ဂအပါအဝင်အကူအညီပေးရေးအဖွဲ့တွေကရေရင်းပေါင်းထောင်နဲ့ချီတူဖို့ပေးနေကြရသလိုတစ်ဖက်မှာလည်းအင်နာတွေကိုတက်နိုင်သလောက်စောက်လုပ်နေကြရပါတယ်။အခုအောက်တိုဘာလ15ရက်နေ့မှာအင်နာ1000ကျွဲလောက်စောက်ပေးနိုင်ဖို့ရည်မှတ်ဆောင်ရွက်နေတယ်လို့လဲဘင်္ဂလားဒေ့ရှ်ကယ်ဆယ်ရေးအဖွဲ့ကအကြီးအကဲညွှန်ကြားရေးမှူးအာစစ်ဆာလာကပြောပါတယ်။ဒုက္ခတဲ့စခန်းတွေမှာအင်နာတွေစောက်ပေးယုံနေလဲမလုံလောက်ပါဘူးတချို့သောဒုက္ခတဲ့စခန်းတွေမှာတော့အင်နာကလုံခြုံမှုပို့ပြီးတော့လိုတဲ့အမျိုးသမီးတွေအတွက်သားပဲလို့သတ်မှတ်ထားကြတာဖြစ်ပါတယ်
တမ်းမြေကုန်ပစ္စည်းတွေကိုမြောက်ကိုရီးယားနိုင်ငံနဲ့အတော်အပြန်အတင်ပို့လုံနေတဲ့ကုန်တင်ပေါ်လေးစင်းကိုကဘာဘောကစိတ်ကံပင်နေရာမှာမှစိုက်ကခွင့်မပြုဖို့ကုလသမဂ္ဂကပိတ်ပင်လိုက်ပါတယ်။အများဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားအစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုစောင့်ကြည့်စစ်ဆေးတဲ့ကုလသမဂ္ဂကော်မတီအကြီးအကဲ Hugh Griffith ကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပိတ်ပင်လိုက်တဲ့အကြောင်းတင်းနင်းလာနေကကြေညာသွားတာပါ။တီတမ်းမြေချက်ဟာပြီးခဲ့တဲ့ကြာရာပရင်းနေ့ကစပြီးတော့အသက်ဝင်သွားတာဖြစ်တယ်လို့လည်းသူကပြောပါတယ်။ရေချောင်းသွားလာမှုဆိုင်ရာအချက်အလက်တွေအခုတားမြစ်လိုက်တဲ့တင်မော်တွေကတော့အရှေ့အာဖရိကကျွန်းနိုင်ငံကွန်မိုရိုစ်မှာမှတ်ပုံတင်ထားတဲ့ P38 ၊ Caribbean ပင်လယ်ထဲက Saint Kitts and Nevis ကျွန်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ Huofan 6 ၊မြောက်ကိုရီးယားပိုင်ထိုဆန်အမတ်နှစ်တင်မော်နဲ့နောက်တစ်စင်းကတော့ဗန်နင်ဂမ်မှာမှတ်ပုံတင်ထားတဲ့ Jushan ဆိုတဲ့တင်မော်တွေဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စစ်တပ်ပြလုံမှုတွေကိုတန်ခတ်အရေးယူတဲ့အနေနဲ့မြောက်ကိုရီးယားရဲ့ကြောင်မင်းသွေးတန်ခဲနဲ့ရေထွက်ကုန်ပစ္စည်းတွေတင်ပို့မှုအပေါ်ပိတ်ပင်တားမြစ်ချက်တခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကအောက်ဂုလိုက်မှအတည်ပြုပြဋ္ဌာန်းခဲ့တာပါ။အခုနောက်ဆုံးချမှတ်လိုက်တဲ့တန်းခါပိတ်ဆို့မှုတစ်တွေကိုတော့မြောက်ကိုရီးယားကချင်း6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်ပြီးတဲ့နောက်ပြီးခဲ့တဲ့ September လကပဲချမှတ်လိုက်တာဖြစ်ပါတယ်
။အကျဉ်းသားတွေထံကဖြောင့်ချက်ရဖို့အတွက်ရဝမ်ဒါစစ်သားတွေကနှိပ်စက်ညှဉ်းပန်းရိုက်နှက်တာတွေလျှက်စစ် short တိုက်တာတွေနောက်အသက်အန္တရာယ်ချင်းချောက်မှုတွေကိုလက်ကန်ကျင့်သုံးခဲ့တယ်လို့လူခွင့်ရေးစမ်းချည်ရေးအဖွဲ့ကြီး HRW ကပြောဆိုလိုက်ပါတယ်။ရဝမ်ဒါစစ်တပ်ထိန်းသိမ်းရေးစခန်းတွေမှာ2010နဲ့2016ခုနှစ်ကြားတရားမဝင်ဖမ်းဆီးခံရမှုအတည်ပြုထားသူ104ဦးရဲ့အကြောင်းကိုနယူးယောက်အခြေဆိုင်အရှာတပြုအဖွဲ့ကြီးကစာမျက်နှာ62မျက်နှာပါအစီရင်ခံစာအဖြစ်ဒီကနေ့အင်ကာနီမှာထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးခံရသူအများအပြားကတော့ကွန်ဂိုမှာအခြေဆိုင်တဲ့ရဝမ်ဒါဟူတူလက်နက်ကိုင်တပ်ဖွဲ့အများစုပါဝင်တဲ့ ရဝန္ဒါလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဖွဲ့ဝင်တွေဒါမှမဟုတ်လေဒီအဖွဲ့အတွက်လှုပ်လှုပ်သူတွေဆိုတဲ့တန်တရားနဲ့ဖန်ခံရတာဖြစ်ပါတယ်။ဒီအဖွဲ့ဝင်တချို့က1994ခုနှစ်လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့ကြတယ်လို့လည်းတန်တရားရှိထားတာဖြစ်ပါတယ်။ဖန်စီခံရသူအများအပြားကတော့နှိမ့်ဆက်တာတွေမခံနိုင်တော့လို့အသက်ခံရတော့မှာပဲဆိုတဲ့စိုးရိမ်ချက်တွေကြောင့်မမှန်မကန်ဖြန့်ချက်တွေကိုလက်မှတ်ထိုးပေးခဲ့ရတယ်လို့ HRW စုံစမ်းစစ်ဆေးရေးမှုတွေကိုပြောဆိုခဲ့ကြပါတယ်။စနစ်တကျနှိမ့်ဆက်မှုတွေနဲ့ပတ်သက်ပြီးနှိမ့်ဆက်ခံရသူတွေရဲ့တိုင်ကြားချက်တွေကိုလည်းအစိုးရရှေ့နေတွေတရားသူကြီးတွေကလစ်လျူရှုခဲ့ကြတယ်လို့အစင်ခန်းစာမှာဖော်ပြပါတယ်။တကယ်တမ်းနှိမ့်ဆက်ခံရသူအရေးအတွက်ကအခုအတီးပြုတ်ထားတဲ့အရေးအတွက်ထင်များလိမ့်မယ်လို့လဲ HRW ကပြောဆိုထားပါတယ်ရှင်
။ကင်ညာနိုင်ငံကအိန္ဒိယသမုဒ္ဒရာကန်ယောရာမှာမွန်ဘာစာနီးပညာတက္ကသိုလ်ကျောင်းသားတွေလိုက်ပါလာတဲ့ကားတိုင်းအင်္ဂါနေ့ကခြုံကိုတက်ခတ်ခံရတဲ့အတွက်ဝန်ထမ်းတွေသေဆုံးသွားပါတယ်။ပတ်စကာဒဇင်းထဲကနေတနတ်သမားတွေခုန်ထွက်လာပြီးတော့တနတ်တွေနဲ့ပြစ်ခတ်ခဲ့တာပါ။တက်ခတ်ခံရတဲ့တက္ကသိုလ်ကျောင်းသားတွေနဲ့ဝန်ထမ်းတွေကိုတက္ကသိုလ်ကျောင်းဝင်းထဲပြောင်းရွှေ့နေရချတာပေးတယ်လို့ဒေတာရဲအရာရှိချုပ် Larry Kidd ကပြောပါတယ်။ကားတိုင်းကိုလိုက်ပါဆောင်ရှောက်ပေးတဲ့ရဲအရာရှိနှုတ်နဲ့ကားဆရာသူတို့လည်းတက်ခတ်မှုအတွင်ထိခိုက်ဒဏ်ရာရသွားကြပါတယ်။တနတ်သမားတွေဘသူဘဝဖြစ်တယ်ဆိုတာမသိရပေမဲ့အရှာဘတ်စစ်သွေးကြွားရနေပတ်သက်မှုရှိမယ်ဆိုပြီးတော့ရဲချုပ်ကိတ်ကတန်ရရှိနေတာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာလာမယ့်2018ခုနှစ်နိုဝင်ဘာလမှာရွေးကောက်ပွဲတွေကျင်းပမယ်လို့စစ်အစိုးရအကြီးအကဲကကတိပြုလိုက်ပါတယ်။ဆီယနာသိမ့်ပြီး3နှစ်ကျော်ကာလကိုရောက်လာချိန်မှာပဲအခုလိုပြောလိုက်တာပါ။နောက်နှစ်အတွင်းမှာရွေးကောက်ပွဲကျင်းပမယ်ရဲ့အတိအကျကိုကြေညာမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုချန်းဟိုချာကသတင်းထောက်တွေကိုဒီကနေ့မှပြောပါတယ်။2018ခုနှစ်ဇွန်လလောက်မှာရွေးကောက်ပွဲရက်ကိုကြေညာပြီးနိုဝင်ဘာလလောက်မှာကျင်းပမယ်လို့ဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သညီထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ARS ရေခေါ်အကြမ်းဖက်အဖွဲ့စည်းရဲ့တလကြာပြည်ခရယာဆေးရည်ကြီးညာချက်ရစ်စစ်သွားချိန်မှာနေဆက်ဒေတာမှာအကြမ်းဖက်သမားတွေရောက်ရှိနေတဲ့သတင်းတွေထွက်ပေါ်နေတယ်လို့အာနာပိုင်အဖွဲ့စည်းတွေကလည်းရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတွန်းမြင့်ထားပါတယ်။မောင်တော်မျိုးခံတချို့ကတော့လုံခြုံရေးတွန်းမြင့်ထားတာကြောင့်အရင်ကထက်စာရင်ပူပန်မှုတိတ်မရှိကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ ARS အခေါ်အကြံဖက်ဖွဲ့ဟာဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသကလုံခြုံရေးစခန်30လောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ10ရက်နေ့မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တလားကြာပြစ်ခတ်ရစဲကြောင့်ကြေညာခဲ့ပါတယ်။ဒီလိုကြေညာပြီးတလားပြည့်ချိန်မှာအကြံဖက်သမားတွေကထပ်မံဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုဒေသခံပြည်သူတချို့ကလည်းစိုးရိမ်နေတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးကလက်ရှိထွက်ပေါ်နေတဲ့သတင်းတွေကိုအတိမပြုနိုင်သေးကြောင်းနဲ့လုံခြုံရေးအခြေအနေကိုတွေးမြင်ထားကြောင်းပြောပါတယ်
။ဒီကြည့်လို့မရတဲ့နေရာတော့ဒီလက်ဆက်မှာသူရောက်ရှိနေပြီးကဲမဲကိုစောင့်နေတယ်ဆိုတဲ့ဟာမျိုးလေးတော့ကြားရတယ်ခင်ဗျ။ဆိုတော့ဒီမြန်မာတော့ရောက်တယ်မရဘူးဆိုတော့အတိအကျတော့မရဘူးခင်ဗျ။လုံးလုံးရဲ့တော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့ဆင့်မြင့်တော့ဆောင်ရွက်နေပါတယ်ဒီတိုင်းပြည်နယ်မျိုးကြီးဒီအားလုံးမှာဖြစ်ပြမျိုးအပါအဝင်အားလုံး18မျိုးနဲ့ရှိတာပေါ့ဒီတိုင်းမျိုးကြီးဒီပေါ့ကျွန်တော်ဒီလက်ကင်းနေရက်ကင်းနေစောင့်ကြည့်ကင်းနေဒါတွေကတော့တွုံးမြင့်ပြီးဆောင်ရွက်နေပါတယ်ဒီဝင်မျိုးတွေရှာဖွေတာတွေတော့ပိတ်ဆို့တာ
အကျံဖက်တိုက်ခိုက်တာတွေအများဆုံးဖြစ်ပွားခဲ့တဲ့မောင်းတော်နဲ့ဘူတီတော်မျိုးနယ်အတွင်းကလုံခြုံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုပြောပါတဲ့
မောင်းတော်ဒေသမှာတော့လက်ရအောင်ရတဲ့ဘက်ရှိပါတယ်သူကတော့သူစက်မှတ်ထားတဲ့ကျန်ရည်အတွင်းမှာသမ္မတနဲ့ပူပေါင်းလို့ဆောင်ရွက်တာရှိရဲ။ဒါသူရဲကြီးပဲကဆောင်ရွက်တာရှိရဲ။ဒီဒီကတော့မြို့ပေါ်မောင်းတော့မြို့ပေါ်ကျတော့လေဒီခရရဲတပ်ဖွဲ့ပေါ့လင်းငယ်ကရဲတပ်ဖွဲ့ရှိတယ်။ဒါကြသူသမ္မတတဲ့ area လိုက်တယ်တော့မျိုးရည်တွေဆောင်ရွက်ရဲ့ရှိပါရဲ့
။မောင်းတော့မြို့နယ်ကပြည်ညာလွတ်တော်ကိုယ်စားလှယ်ဦးထွန်းလာစိန်ကတော့လက်ရှိလုံခြုံရေးအခြေအနေအရတိတ်ဆိုးရိမ်စရာမရှိကြောင်းပြောပါတယ်။
လုံခြုံမှာတော့သူတို့ဒီနေရာနေသားတော်လည်းသူတော်ဝင်သူတို့နေရာနဲ့သူသမဏရေးတဲ့ဖို့ဒီတက္ကသိုလ်ဆိုင်ရာဆိုင်ကိုနေခင်းနေတဲ့သူကနေသူဟောအခုကိုယ်ကနေပတ်သက်ပြီးတော့သူတို့လုံခြုံတာလည်းမီဒီယာလောက်ကပဲဝင်လာချင်တော့လုံခြုံဆိုင်အနေနဲ့သူတို့မျိုးပတ်မှုတွေရှိနေတယ်သူတို့မျိုးကိုသိနိုင်တယ်ဆိုတော့ဒီလိုလေစဉ်းစားနေကြတာပေါ့အဲ့လိုသူငါတို့ကတော့ဒီမှာရှိတဲ့တိုင်းတိုင်းနဲ့ကိုယ်လည်းနဲ့ကဘူးရင်းနဲ့စူပေါ်ပြီးတော့အေးကများလိုက်အင်းနဲ့ဆိုင်တော့တော့စိုးရတော့မရှိဘူးလို့တဲ့
မောင်တော်မျိုးမြောက်ဖက်ငခုရကျေးရွာမှာနေထိုင်နေသူတူဦးကတော့သူတို့ဘက်မှာအခြေအနေဟာအေးအေးဆေးဆေးရှိကြောင်းပြောပါတယ်
ပုံမှန်ပါပဲခင်ဗျာ။ဟိုအမျိုးကြီးအယူထွေးစုတော့တို့မြင်ချထားပါတော့အမျိုးတော့မတွေ့ရပါဘူးခင်ဗျာ။ဒီအပေါ်လုံးတော့ဟိုတွားလာနေကြတာပါခင်ဗျာ။ဟိုလောလောနေတော့ဟိုဒီဟိုဟာပို့ခုနလေးမှာဟိုလူကြီးတွေလာတော့တော့ကြီးတယ်ခင်ဗျာ။ဟိုဝင်ကြီးတွေလိုပြောတယ်ခင်ဗျာ။ရဟိုင်းနဲ့လာတော့ကျွန်တော်ဟိုဟာရင်းမြစ်ခွိုင်းနဲ့သူတို့ပဲတွေ့ရတာခင်ဗျာ။အဝင်ကြီးတွေနဲ့ပဲတွေ့ရတာခင်ဗျာ
။စကိုင်းပြည်နယ်ဝင်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာတော့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးစကိုင်းပြည်နယ်ဝင်ကြီးချုပ်ဦးညီပူနေဆက်ရေးရာဝင်ကြီးဌာနဒုတိယဝင်ကြီးဗိုလ်ချုပ်တန်းထွန်းပြည်ထောင်စုအစိုးရယုံညွှန်ကြားမှုချုပ်ဦးစော်တန်းအတိုင်းပင်ခံရုံးဝင်ကြီးဌာနညွှန်ကြားမှုဦးကျော်လွင်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေတန်တမန်အဖွဲ့ဝင်တွေနဲ့နိုင်ငံတကာသတင်းသမားတွေဟာတမတော်ရဟရင်နစီနဲ့ဒီကနေ့မောင်းတော်ဒေတာကိုတွားရောက်ခဲ့ကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ ARSA ခေါ်အကြမ်းဖက်အဖွဲ့ကအစိုးရဘက်ကငြင်းချမ်းရေးကမ်းလှမ်းလာရင်ဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကတော့ ARSA ဟာအကြမ်းဖက်အဖွဲ့စည်းဖြစ်တာကြောင့်ဆွေးနွေးညှိနှိုင်းဖို့မရှိကြောင်းကာကွယ်ရေးဝန်ကြီးဒုတိယပို့ချုပ်ကြီးစိန်ဝင်းကတနင်္လာနေ့ကသတင်းမီဒီယာတွေကိုပြောကြားထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်ထက်မှာပဲမတီမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကအရေးယူတင်ခတ်ဖို့စဉ်းစားနေကြောင်းသတင်းတွေထွက်ပေါ်လာနေပေမဲ့ပြဿနာကိုဖြေရှင်းရမှာပိတ်ဆို့မှုတွေရဲ့ထိရောက်မှုအပေါ်မှာတော့အကဲခတ်တွေကြားသဘောထားအမျိုးမျိုးရှိနေကြပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်ရချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွတ်ဆွဲခံနေရတဲ့မြန်မာစစ်တပ်ပေါ်အရေးယူဖို့ရည်ရွယ်နေပေမဲ့နိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းပါဝင်မဲ့အလားအလာတွေပေါ်မှာလည်းတန်တရာရှိနေကြတာပါ။ပိတ်ဆို့တင်ခတ်မှုတွေကြောင့်မြန်မာနိုင်ငံပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုတော့လက်စုံမွန်ကဆက်ပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တန်းဝက်ကြောထွက်ပြေးခဲ့ကြရတဲ့အထိဖြစ်ခဲ့ရတဲ့ဆိုတဲ့သတင်းနေနဲ့အတူမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့တိုက်တွန်းမှုတွေထွက်ပေါ်နေတာပါအထူးသဖြင့်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ ARSA အစိုးရတွေကိုလိုက်လံရှင်းလင်းရမှာတော့လူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာတပ်မတော်ကတာဝန်ရှိသူတွေကိုအရေးယူဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့မှာစင်စားမှုတွေရှိနေကြတာပါနိုင်ငံတကာအတိုက်အဝန်းအနေနဲ့တာဝန်ရှိတဲ့သူတွေကိုအရေးယူတာဟာကောင်းတဲ့လုပ်ရဖြစ်ပေမဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့ခိုင်ခိုင်မာမာပြသနိုင်မှုလိုမယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာလှကျော်စောကရှုမြင်ပါတယ
်ယူရိုအမေရိကန်တို့ကစစ်တပ်ကိုခွဲပြီးနည်းနည်းဖိအားပေးတာဟာကျမတို့ဗမာပြည်သူတွေဘက်ကကြည့်ရင်တော့နည်းနည်းကောင်းတဲ့အချက်လို့ကျမကမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့အခုဟာကဗမာပြည်ရဲ့ဤရင်းရင်းညာရေးလုပ်ငန်းစဉ်တစ်ခုလုံးမှာနည်းနည်းမာမာတင်းတင်းခံနေတာစစ်တပ်ပဲဖြစ်တာ哦အဲ့တော့စစ်တပ်ကို EU တို့အမေရိကန်တို့ကဖိအားတစ်စုံတစ်ရာပေးတာကျမတို့ဟိုပြည်သူတွေဘက်ကကြည့်ရင်ကောင်းမွန်တယ်လို့တွက်ပါတယ်ဒီ EU ပဲဖြစ်ဖြစ်เนาะအမေရိကန်ပဲဖြစ်ဖြစ်သူတို့တကယ်ကိုဟိုဒီစစ်ဘိုတွေအဲခေတန်းကောင်းဆောင်တွေကိုဖိအဲဆန်ရှင်လုပ်မယ်ဆိုရင်သူတို့မှဟိုတပ်ပေအထောက်ကြားတိတိကျကျရှိဖို့လိုတာပေါ့နော်ဥမာ2000ရွှေဝါရောင်ဒေါ်လာရေးဆိုတကယ်ပဲစစ်တပ်ကပြတ်တက်နေတဲ့ပုံတွေကိုသူရအောင်အဲဒါတပ်ပေအခြေရနိုင်တာအခုဒီမှာကအဲ့လိုတပ်ပေတက်ကြရာအခြေကမရနိုင်ဘူးလို့နော်မီးလောင်နေဆိုတာလဲမီးလောင်နေပုံမဲလေတူတူရှုံနေတယ်ပါတယ်ဆိုတာအတိအကျမရတော့သူတို့အနေနဲ့ဒါဖိအားပေးတယ်အဲ့လိုဖိအားပေးတဲ့အခါမှာခွဲခြားပြီးဖိအားပေးတာပေါ့အစိုးရအောင်မပေးဘဲနဲ့စစ်တပ်ပဲပေးတယ်ဒါဟာကောင်းတဲ့အချက်လို့ကျွန်မကတော့မြင်ပါတယ်
ရိုက်တာသတင်းတပုတ်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်နေတာမကလူခွေချိုးဖောက်မှုတွေကျူးလွန်ခဲ့သူတွေအဖြစ်ဒေသခံပြည်သူစစ်အဖွဲ့ကတာဝန်ရှိသူတွေကိုပါတန်ခတ်အရေးယူဖို့အမေရိကန်အစိုးရဘက်ကစဉ်းစားနေတယ်လို့လည်းဖော်ပြပါတယ်စစ်တပ်ပေါ်ပြစ်မှတ်ထားတန်ခတ်မှုတွေလက်တွေ့လှုပ်လာခဲ့ရင်တော့မြန်မာနိုင်ငံရေးအပေါ်တိတိတသားရိုက်ခတ်လာနိုင်တယ်လို့သတင်းစာဆရာဦးစီးရသူကသုံးသပ်ပါတယ
်တက်ကလည်းအခုကအစိုးရရဲ့စိတ်ပိုင်းဖြစ်နေတာပေါ့နော်သူကဆိုတဲ့အခါကျတော့သူ့ကိုကလှုပ်လိုက်ရင်တော့ဆန်ရှင်လှုပ်လိုက်ရင်တော့ဒီအစိုးရကိုပါကြောပါသွားမှာပေါ့လေအစိုးရကလည်းတက်နေရတာတပေါင်းနဲ့ဖြစ်နေတာဟုတ်ဒါပဲနိုင်ငံမှာမဆိုတပေါင်းနဲ့ပေါ့နော်ငွားကြီးကတော့အခြေခံဥပဒေရသူကခွဲထားတာတွေရှိပေမဲ့တကယ်တမ်းကျတော့လေအစိုးရစစ်တပ်ဝန်ထမ်းဆိုတာလေဒါအစိုးရဝန်ထမ်းပဲဖြစ်နေတဲ့အခါကျတော့ဒါကအစိုးရပါကျွန်တော်တို့ရောပါသွားတာပေါ့စီးပွားရေးရဆိုရင်တော့ဒီဆန်ရှင်ကဘယ်ဘယ်ဟာကိုပဲကျွန်တော်တို့ချချပေါ့နော်စစ်တပ်ကိုပဲချချအစိုးရကိုပဲလှုပ်လှုပ်ဒါမှမဟုတ်ဒီလုပ်ငန်းတွေကိုပဲလှုပ်လှုပ်ဆန်ရှင်လို့ပြောလိုက်တာနဲ့တော့ဒီတစ်ဖက်ကဒီယင်းညွန့်နယ်မယ်နိုင်ငံရေးယင်းညွန့်နယ်မယ်သူတွေကတော့စဉ်းစားသွားမှာဖြစ်တော့
ဒီဝါယုကိုလည်းသွားပြီးတော့ထိခိုက်နိုင်တာပေါ့နော်မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကပြည်ပခါတွေကိုကင်ွယ်ဖြေရှင်းရမှာလုံခြုံရေးတပ်ဖွဲ့တွေကိုဥပဒေနဲ့အညီဆောင်ရွက်ဖို့ညွှန်ကြားထားကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကထွက်ပြေးကြသူတွေလို့ဆိုရဲရိုဟင်ဂျာတွေတန်ဝက်ကျော်ထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးကောင်စီမှာဆွေးနွေးအရေးယူဖို့အထ
ဒီကိစ္စနဲ့ပတ်သက်လာရင်တော့
တရုတ်တို့ရုရှားတို့ကကာကွယ်ပါလိမ့်မယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဖိအားပေးမှုတွေရှိနေပေမဲ့လည်းအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းကြမှာတော့သဘောထားအမျိုးမျိုးရှိနေစေဖြစ်ပါတယ်။ဥရောပနိုင်ငံတွေရဲ့ကြားမှာလည်းရည်တည်ချက်ကအခိုင်အမာမတွေ့ရသေးပါဘူး။တန်ခတ်မှုတွေချမှတ်ခဲ့မယ်ဆိုရင်လည်းပြင်းပြင်းထန်ထန်ပိတ်ဆို့တာမျိုးမဟုတ်ဘဲစစ်ဖက်ဆိုင်ရာခေါင်းဆောင
ရရှိပါတယ်။မြန်မာဗုဒ္ဓဘာသာဝင်အမွန်မြတ်ထားတဲ့ရင်းကျွတ်လာပြီနီရွှေဒဂုံဇီရီရင်မှာငုံဥရောင်းတဲ့မွတ်စလင်ဈေးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချို့ဈေးမရောမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်။ဒါလို့ဖြစ်ရဟာအခုဒီချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး။ဒါလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကအရေးယူကန့်ကွက်ဖို့အတွက်လင့်ဟာချက်များရှိနေပါလား။ဒီကြောင်းကိုတော့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်ဒေါ်ရရှင်တို့ကိုကြိုးစားပါရစေ
။အခုအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာဖြစ်ပါရစေ။အခုဆက်လက်ပြီးတော့ဒီဘာသာပေါင်းစုံငင်းငင်းရေးစုတောင်းပွဲဘက်ကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေရော့ပါစေဖို့ကြိုးရွယ်ပြီးဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုကိုရန်ကုန်မြို့မှာကျင်းပနေပါတယ်။ဘာသာပေါင်းစုံကခေါင်းဆောင်တွေငြိမ်းချမ်းရေးနဲ့တင်းမြတ်ရေးအတွက်တိုက်တွန်းပြောဆိုတဲ့အခမ်းအနားကိုတွားရောက်သတင်းယူနေတဲ့ VOA သတင်းတော့မိခါကိုဆက်သွယ်မြင်းမြန်းတဲ့အခါသူကအခုလိုစပြီးရှင်းပြပါတယ်။
တော်ကျင်းတဲ့အချိန်ကတော့တက်လာတဲ့လူကနှံကောင်းကြီးသားလောက်ရှိရပေါ့နော်ဒီတကွင်းလုံးအောက်ဆောင်ကွင်းတကွင်းလုံးကတော့အပြည့်ပါပဲအပုံလုံးကလည်းဒီငင်းချမ်းရေးအတွက်ကြီးရွယ်ပြီးတော့တက်လာကြတာကြီးပါပဲဘာသာပေါင်းစုံပါဝင်ပါတယ်ဘာသာကြီး၅ခုကပူဇော်ပြုသူတွေအကုန်ပါပါတယ်ရှင့်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုလောလောဆယ်ပွဲမှာတို့ကဘယ်လိုမျိုးအစီအစဉ်တွေလှုပ်ဆောင်တာတွေရှိလဲရှင့်
ပထမဦးဆုံးကတော့ဝင်ကြီးချုပ်ဦးချုံမင်းသိန်းကနေပြီးတော့ဒီငင်းချမ်းရေးဖျောင်းနိုင်စုဟိုဖွင့်ပြီးပေးတယ်ပြီးတော့ကျန်တဲ့ပရိသတ်တွေအကုန်လုံးကလည်းဒီစီမီလေးကင်ပြီးတော့ဒီဖာတာငါးဘာသာကဒီဟိုခေါင်းဆောင်တွေရဲ့ပြောတဲ့စကားတွေမိသက်စွာနားထောင်နေကြတယ်ပေါ့နော်ဟုတ်ကဲ့အချိန်တွေကတော့အခုလက်ရှိအချိန်တွေကအလိုပါပဲရှင့်ဟုတ
်ဟုတ်ကဲ့ဆိုတော့ဘာသာပေါင်းဆောင်ကခေါင်းဆောင်တွေထင်ရှားတဲ့ပုံကိုဘယ်သူတွေတက်ရောက်တာတွေရှိလဲရှင
့်ဟုတ်ဗုဒ္ဓဘာသာတွေကဆိုလို့ရှင်ငင်းငယ်ရေးစုတွေပါတယ်ရတယ်တန်ခါနာယကဥက္ကဋ္ဌဆရာတော်ဒေါက်တာဘန္ဒနာအိတ်ဖြစ်ဘလောက်ဆိုတိုင်းတက်တယ်ပေါ့နော်ဟိုကခရီးရန်ဘာသာတွေကဆိုလို့ရှင်ချားမောင်မိုးတို့လူမျိုးတွေတက်ပါတယ်နောက်တစ်ခုကဟိုထိန်းသူဘာဆိုလို့ရှင်လဲဒေါက်တာလှထုံးတို့လူအချင်းတရားပုံကိုတက်ပါတယ်အစ္စလာမ်ဘာသာဝင်တွေကတော့ဒီအစ္စလာမ်ဟိုဘာသာရေးခေါင်းဆောင်ဟိုတက်မယ်လို့ကြီးရထားတဲ့အငယ်ဥပ္ပိုလ်လေးကကျမ်းမာရေးကြောင့်ပေါ့နော်စိတ်ကိုတက်နေရတဲ့အဲသူကိုစားဥချော်ချော်ကနေပြီးတော့လာတက်ပြီးတော့မိန်ကုံးပြောပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့ဒီမိကွန်ပြောကြားချက်အရာပေါ့နော်ထင်ရှားတဲ့ဆရာတော်ရဲ့မိကွန်ပြောကြားချက်ထဲမှာဒီဗုဒ္ဓဘာသာထဲမှာရောခရစ်ယာန်ထဲမှာရောဒီအစ္စလာမ်ဘာသာထဲမှာပေါ့နော်အဓိကသူတို့ဘာတွေဟိုပြောသွားတာတွေကိုကြားလဲရှင်အဓိကအချက်ပေါ့နော
်ပထမဦးဆုံးပြောသွားတာကတော့နိုင်ငံတော်တန်ခါနာယကဥက္ကဋ္ဌပြောသွားတယ်ဆရာတော်ကြီးပြောသွားတာကတော့တကယ်ပဲဟိုပစက်ကနေငင်းချမ်းရေးလို့ပြောတာထက်တကယ်စိတ်ရောကိုယ်ပါဘာသာတိုင်းကနေပြီးတော့ငင်းချမ်းရေးကို
ကျမတို့ကြားခဲ့ရပါတယ်ရှင်။ဒီကနေ့ဘာသာဝင်အစီအစဉ်ပါသာဝင်ပလီစီယာပြောနေတာကတော့အခုလက်ရှိအချိန်ကြီးသူတို့ဒီကနေ့ဘာသာဝင်ရဲ့အနေနဲ့ဒီအဲထဲမှာရှိသမျှညီမတို့ညီမနိုင်ငံတွေမှာမိသမီးကလာကြလို့သူညီမနိုင်ငံသူညီမနိုင်ငံသားတအုပ်အနေနဲ့ပဲသူတို့ချက်တီနေတယ်။နောက်ပြီးတော့သူတို့ကိုယ်တိုင်လည်းငြင်းငြင်းရုပ်လာရဲဆိုတဲ့အကြောင်းကိုတော့သူအခုလက်ရှိအချိန်မှာပြောနေပါတယ်ရှင်။ ချင်းချုပ်ကိုမှတ်သိငိထိုက်ပြောပြပေးပါမယ်ရှင
်။ American Heroes of Las Vegas မြို့မှာတနတ်သမား Stephen Petro ရဲ့လက်ချက်နဲ့လူ58ဦးသေဆုံးလူ900နီးပါးဒဏ်ရာရခဲ့ပြီးသတင်းတပတ်ကျော်ကြာလာပြီမဲ့တိုက်ခိုက်ခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဘာကြောင့်ဖြစ်ခဲ့ရသလဲဆိုတာကိုအဓိကဦးစားပေးဖော်ထုတ်နေစေဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။တနတ်သမားပက်တော့ကပြစ်ခတ်မှုဖြစ်စေခဲ့တဲ့သူ့လောက်ရက်တွေကိုဖုံးကွယ်ထားခဲ့တာကြောင့်ဖော်ထုတ်ဖို့ပို့ပြီးတော့ခက်ခဲစေတယ်လို့မြို့တော်ရဲတပ်ဖွဲ့အကြီးအကဲဂျိုးလွန်ဘတ်တို့ကမနေ့တနင်္လာနေ့ကသတင်းထောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ပြည်တော်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေရာ12ခုထက်မနည်းမှာတော်မီလောင်ကျွမ်းနေတာကိုမိသက်သမားတွေအပြင်းထန်ကြိုးစားနှိမ့်သက်နေကြရပါတယ်။တော်မီကြောင့်လူ10ဦးထက်မနည်းတေဆုံးပြီးထောင်ထဲချီတဲ့လူတွေလည်းဘေးလွရာရွှေ့ပြောင်းသွားလာနေကြရပါတယ်။လူနေနဲ့စီးပွားရေးလုပ်ငန်းပေါင်း1500ထက်မနည်းမိတဲ့ပါသွားတယ်လို့ပြည်နယ်မိသက်အရာရှိတွေကတနင်္လာနေ့မှာခံမှန်းပြောဆိုထားပါတယ်။တမ်းမြေကုန်ပစ္စည်းတွေကိုမြောက်ကိုရီးယားနိုင်ငံနဲ့အတော့အပြန်တင်ပို့လုပ်နေတဲ့ကုန်တင်သင်္ဘောလေးစင်းကိုကမ္ဘာပေါ်ကစိတ်ကန့်ဘယ်နေရာမှာမှစိတ်ကန့်ခွင့်မပြုဖို့ကုလသမဂ္ဂကပိတ်ပင်လိုက်ပါတယ်။ဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားအစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုစောင့်ကြည့်စစ်ဆေးတဲ့ကုလသမဂ္ဂကော်မတီအကြီးအကဲကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပိတ်ပင်တဲ့အကြောင်းကိုတင်းနေလာနေကကြေညာသွားတာဖြစ်ပါတယ်။စပိန်နိုင်ငံကက်တာလိုနီးယားဒေသခေါင်းဆောင်ဟာဒေသလွှတ်တော်အမှတ်တွေကိုအင်ကာနေ့မှာစကားပြောဆိုဖို့ရှိနေပါတယ်။ခွဋ်ထွက်ရေးကိုတစ်ဖက်သက်ကြီးညာဖို့ကက်တာလန်လွှတ်တော်အမှတ်တွေထောက်ခံမဲ့ပေးမှာကိုစပိန်အစိုးရဘက်ကတော့စိုးရိမ်နေပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်တငိထိုက်ပြောပြပေးခဲ့တာပါ။ဒီကနေ့အစည်းအဝေးထုတ်လုပ်ရမှုကမှစုမုံဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sick ဖြစ်ပါတယ်။ဒီမှာရှားဖောင်ပါ။ဒီကနေ့အစည်းအဝေးကိုတောင်းယူတင်ဆက်ပေးသွားတာပါ။ VOA American တန်ရနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တော်ချိန်ညနေ6:00နာရီခွဲ9:00နာရီထိ9.2မီတာ 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.